NLC နဲ့ပတ်သက်ပြီးတော့ online မှာပြန့်နေနေတဲ့သတင်းမှားတွေနဲ့ပတ်သက်လို့တချို့တက်မတော်ဖွဲ့စည်းတွေကပဲလှုပ်လှားမှန်းဆရခဲ့တယ်ဆိုပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ဦးဝင်းထင်ရဲ့သတင်းမီဒီယာတွေပေါ်ပြောဆိုကြဟာတက်မတော်ကိုအချင်းချင်းမရှိပုတ်ခတ်ပြောဆိုမှုအဖြစ်ပြင်းထန်စွာကန့်ကွက်ပြီးတော့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်ဆိုတာကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ဒါဟာတက်မတော်အနေနဲ့တက်ကိုထိခိုက်နစ်နာစေတဲ့စကားလုံးမျိုးဘလို့ပြောဆိုဝေဖန်မှုကိုမှလက်မခံဘဲအကဲဆက်စွာချက်ချင်းတုံ့ပြန်တဲ့သဘောဖြစ်တယ်လို့တက်မတော်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေရေးသားဖော်ပြမှုတွေမှာအချက်လက်တွေအသုံးအနှုန်းတွေကိုတတိထားကြစီဖို့တက်မတော်ဘက်ကသဘောထားကိုထုတ်ဖော်ပြလိုက်တဲ့သဘောဖြစ်နေတယ်လို့သတင်းမီဒီယာသမားတွေကသုံးသပ်ကြပါတယ်အသေးစိတ်ကိုတော့မဆုမှုကပြောပြပေးပါလိမ့်မယ်
ပြီးခဲ့တဲ့မေလ၄ရက်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူတဦးလည်းဖြစ်တဲ့ဦးဝင်းထိန်ကနေပြည်တော်စီပင်အဲ့ရိတ်သားမှာသတင်းမီဒီယာတွေနဲ့တွေ့ဆုံရှင်းလင်းပွဲလုပ်ခဲ့ချိန်မှာအခုသတင်းပတ်တွေအတွင်လက်ရှိအာဏာရအစိုးရဖြစ်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရနဲ့ပတ်သက်ပြီးလူမှုကွန်ရက်တွေနဲ့အင်တာနက်စာမျက်နှာတွေမှာကောလာဟလသတင်းတွေအမျိုးမျိုးပြန့်နှံ့ထွက်ပေါ်နေတဲ့အပေါ်ဒီသတင်းတွေဟာမဟုတ်မှန်ကြောင်းရှင်းလင်းခဲ့တာပါဒီလိုရှင်းလင်းရမှာတော့အခုလိုသတင်းမှားတွေထွက်ပေါ်နေတဲ့အပေါ်ဘယ်သူဘယ်အဖွဲ့စည်းအပေါ်တန်ရရှိပါသလဲဆိုတဲ့မိကုံးအပေါ်မှာတော့ဦးဝင်းထိန်ဘက်ကဘသူတွေကိုတန်ရရှိလဲဆိုတာပြောရခက်တယ်။ဘာကြောင့်လဲဆိုတော့ကြားနေရတာတွေကအများကြီးဖြစ်ပြီးကြံ့ခိုင်ရေးကပဲလုပ်သလားတချို့တက်မတော်အဖွဲ့စည်းတွေကပဲလုပ်သလားကျွန်တော်တို့ကိုမလိုလားတဲ့ ID မှာကျွမ်းကျင်သူတွေကပဲလုပ်သလားမှန်းဆရခက်တယ်ဆိုပြီးဖြေကြားခဲ့ပြီးဒီဖြေကြားချက်ဟာနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုထမ်းဆောင်နေတဲ့တက်မတော်အပေါ်မှာအခြေအမြစ်မရှိပုတ်ခတ်ပြောဆိုမှုဖြစ်ပြီးဒီအပေါ်မှာပြင်းထန်စွာကန့်ကွက်ကြောင်းနဲ့လိုအပ်တဲ့တုံ့ပြန်မှုတွေကိုဆောင်ရွက်သွားမယ်လို့တက်မတော်သတင်းမှထုတ်ပြန်ရေးအဖွဲ့ဘက်ကမေလ5ရက်နေ့ညဆွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်တက်မတော်ဘက်ကသတင်းမီဒီယာဖြစ်စေလူပုဂ္ဂိုလ်ဖြစ်စေအဖွဲ့အစည်းဖြစ်စေတက်မတော်အပေါ်မှာထိပါဝေဖန်ပြောဆိုချက်တွေနဲ့သတင်းမီဒီယာတွေပေါ်မှာရေးသားဖော်ပြချက်တွေအပေါ်လက်မခံဘဲချက်ချင်းတုံ့ပြန်တဲ့သဘောဖြစ်တယ်လို့သတင်းမီဒီယာသမားတွေကသုံးသပ်ပါတယ်တက်မတော်နဲ့ပတ်သက်ပြီးကာကွယ်ရေးပစ္စည်းဆက်ယုံသတင်းရေးသားဖော်ပြခဲ့တဲ့အတွက်နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့တရားစွဲဆိုခံရပြီးသတင်းနောက်တွေနဲ့အတူနှစ်ရှည်ထောင်တဲ့အဖြစ်ပေးအရေးယူခံခဲ့ရဘူးသူ Unity ပတ်စင်သတင်းကြော်ငြာရဲ့အမှုဆောင်ရာရှိ CEO ဦးတင်ဆန်းကတော့တက်မတော်ဘက်ကအခုလိုသတင်းထုတ်ပြန်ချက်အပေါ်မှာတက်ဖက်ကတော့သူတို့ကိုထိခိုက်စေမယ့်အရာဘယ်အရာမျိုးမဆိုပြင်းပြင်းထန်ထန်တုံ့ပြန်လေးရှိတယ်လို့အခုလိုပြောပါရတယ်
။သူတို့တက်ကိုမထိနဲ့သူတို့ရဲ့ဒီခေါင်းဆောင်တွေကိုမထိနဲ့ထိလို့ရှိရင်သူတို့ကအရေးယူမယ်ဥပဒေတိုင်းလုပ်မယ်ပေါ့နော်။အဲ့လိုပြင်းပြင်းထန်ထန်သတိပေးမှုတွေနဲ့လုပ်နေမှာပဲ။ဒီ NLD ကလည်းမျိုးသားကြံတဲ့ပြင်းပြင်းရေးဆိုပြီးတစ်ချိန်လုံးအော်ပြီးတော့တက်နဲ့ပတ်သက်ပြီးတော့အထီးအသိမလုပ်ဘူး။ဒါတော့ဥဝင်းထင်ကနည်းနည်းလေးကြုံသွားတယ်။အဲ့ကြုံသွားတဲ့တိတ်တိတ်လေးတော့အဲနီမခံမဲနဲ့ဒီလိုတုံ့ပြန်တဲ့အနေအထားမှာရှိနေတယ်။ဟိုတက်တချို့လို့သူကသုံးလိုက်တာပဲ။ဦးဝင်းထိန်ရဲ့စကယ်လုံးမှာလေတက်တစ်ခုလုံးကိုပြောတာမို့တက်တချို့လို့သုံးလိုက်တာပဲ။အဲ့ဒီပုံမှာမူတည်ပြီးတော့ NLD အစိုးရကိုတက်ကနေပြီးတော့သတိပေးလိမ့်တဲ့အနေအထားလို့ကျွန်တော်ဒီလိုပဲမြင်ပါတယ်ကြ။အဲ့ဒီတော့ကျွန်တော်ရှစ်ဆက်ပြီးသွားလို့ရှိရင်မီဒီယာပဲဖြစ်ဖြစ်တိုင်းပြည်ရပြည်သူတယောက်ပဲဖြစ်ဖြစ်ကိုမျိုးရောင်နဲ့တင်းလို့လို့ပဲပုံကမျိုးတွေပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်သူတို့ကတော့သူတို့တက်ကိုနည်းနည်းထိတာနဲ့တုံ့ပြန်မယ်ဆိုတဲ့အမြင်မျိုးကသူတို့မှာရှိပြီးသားဖြစ်နေတယ
်။ဦးဝင်းထိန်အနေနဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဗဟိုလုံးမှုဆောင်တွင်ရမှုဖြစ်ပြီးပါတီကိုကိုစားပြုပြီးသတင်းမီဒီယာတွေကိုတွစ်ဆုံရှင်းလင်းရမှာအခြေအနေခိုင်လုံခြင်းမရှိဘဲတန်မြတ်စိတ်ပေါ်အခြေခံပြီးတက်မတော်ကိုထဲ့သွင်းပုတ်ခတ်ပြောဆိုတာဟာတက်မတော်ရဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်ဆိုပြီးလဲသတင်းထုတ်ပြန်ချက်ထဲ့သွင်းပါရှိပါတယ်အခုလိုမျိုးတက်မတော်ဘက်ကသတင်းထုတ်ပြန်ချက်နဲ့ပတ်သက်ပြီး NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကိုဆက်သွယ်မေးမြန်းရမှာလဲဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာသဘောထားမပေးလို့သေးဘူးလို့ညင်းဆိုသလိုဦးဝင်းထိန်ကိုလည်းဆက်သွယ်လို့မရခဲ့ပါဘူးဦးဝင်းထိန်ကိုအခုလိုသတင်းထုတ်ပြန်တာအပါအဝင်သတင်းမီဒီယာတချို့နဲ့တက်မတော်ကြားလက်တရောဖြစ်နေတဲ့ကိစ္စရဲ့တချို့ကိုကြည့်မယ်ဆိုရင်တက်မတော်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေရေးသားဖော်ပြမှုတွေမှာအချက်လက်တွေအသုံးအနှုန်းတွေကိုတတိထားကြစီဖို့တက်မတော်ဘက်ကသူ့ရဲ့သဘောထားကိုထုတ်ဖော်ပြလိုက်တဲ့သဘောဖြစ်နေတယ်လို့လည်းသတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကရှုမြင်ပါတယ
်။တက်မတော်ပတ်သက်ရင်ဟိုအချက်လက်တွေရောအသုံးအနှုန်းတွေကတတိထားဖို့ဆိုတဲ့အမျိုးကိုတက်မတော်ပတ်သက်တဲ့အချက်လက်တွေမှားလာတော့နောက်တစ်ခါတက်ကိုတစ်ခုခုအာပေါ်အမြင်နဲ့ဝေဖန်ရေးသားလာတော့အဲ့လိုဟာမျိုးတွေတိုင်းသူတို့လည်းတော့အထူးမခံတဲ့သဘောတွေတော့တွေ့ရတယ်။အကြေပြနာကမီဒီယာကလည်းဦးဝင်းထိန်ကတော့ပြကြပါလိမ့်မယ်။မီဒီယာလည်းအနေနဲ့လည်းတက်မတော်ပတ်သက်ရင်ဟိုအချက်လက်တွေရောအသုံးအနှုန်းတွေကတတိထားဖို့ဆိုတဲ့အမျိုးကိုဟိုတက်ဘက်ကမက်ဆေ့ချ်ပေးခြင်းနဲ့ဒီလိုမျိုးဟိုစီးရီးတစ်ခုကိုစားပြပြီးတော့ဒီစီးရီးကိုမကျော်နဲ့ဆိုတဲ့အမျိုးကိုပြတင်တဲ့အမျိုးတွေတွေ့နေရအောင်နော်။
ဒီ NND ရဲ့ဗဟိုလုံးမှုဆောင်ဦးဝင်းထိန်ကိုလိုအပ်တယ်လို့တုံ့ပြန်ဆောင်ရွက်မယ်လို့တက်မတော်ဘက်ကသဘောထားထုတ်ပြန်ကြေညာလိုက်တယ်လို့ပဲလက်ရှိအာဏာ ပါတီအန်အန်ဒီရဲ့ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွင်းမှဦးမျိုးရန်အောင်သိဟာလေခိုင်ပြည်နယ်မြောက်ပိုင်းဘက်ကအကြံဖက်တက်ခဲခံရနေတဲ့ပတ်သက်ပြီးတာဝန်ရှိဆုံးပုဂ္ဂိုလ်ဟာတက်မတော်ကာကွယ်ဦးစီးချုပ်ဖြစ်ပြီးတာဝန်ကနေနှုတ်ထွက်ပေးဖို့ဆိုတဲ့သဘောမျိုးလူမှုကွန်ရက်ဒီပေါ်မှာရေးသားခဲ့တာပါဒီပေါ်မှာရန်ကုန်တိုင်းစစ်ဌာနချုပ်ဘက်ကတက်နယ်မှုဒုတိယဗဟိုမ ပြောဆိုဝေဖန်မှုတွေနဲ့ပတ်သက်လို့တပ်ဖက်ကသူတို့ရဲ့သဘောထားကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင်။